2019ခုနှစ်ကုန်ဆုံးပြီး2018ကိုကူးပြောင်းလာခဲ့ပါပြီ။နှစ်ဟောင်းကုန်ဆုံးပြီးနှစ်သစ်ကိုကူးပြောင်းလာခဲ့တဲ့ဒီအခါသမယမှာပြည်သူတွေရဲ့နှစ်သစ်အတွက်မျှော်လင့်ချက်တွေနဲ့အသံတွေကိုလည်းနားဆင်ကြည့်ရအောင်ပါရှင်။အရင်ဆုံးမန္တလေးမစိုးရင်ကျောင်းတိုက်ကအရှင်ဦးပညိတ်တရာလင်္ကာရရဲ့မိန့်ကြားချက်ကိုနားဆင်ကြည့်ပါရှင်။
ကျွန်တော်မျှော်လင့်တာကတော့ဘာသာသာသနာနဲ့ပတ်သက်လို့ရှိရင်လေအထူးသဖြင့်တော့ဒီတန်ခါဖွဲ့စည်းကြီးတွေဟာဟိုးအရင်ခေတ်တည်းနဲ့စာရင်ဒီဘက်ပြည်သူအစိုးရလက်ထက်မှာပေါ့တန်ခါဖွဲ့စည်းရတယ်ပဲလွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်တွေရလာပြီလို့ဦးစင်းကတော့အဲ့ဒီလိုမြင်နေပေါ့ဖြည့်ဆက်ပြီးတော့မဟာနာဆရာတော်ကြီးများဦးဆောင်တဲ့ဒီတန်ခါဖွဲ့စည်းတာပေါ့မိမိတို့လုံဆောင်ဆရာရှိတဲ့ဒီတန်ခါကိစ္စတွေကိုဟိုးအရင်ခေတ်ကလေလို့အစိုးရရဲ့အတီအားတစုံတရာပေါ့နောက်ွယ်ကဖေးရတစုံတရာစသည်မပါဘဲနဲ့တန်ခါကိစ္စတွေကိုလွတ်လွတ်လပ်လပ်နဲ့ဆရာတော်ကြီးတွေကအမျိုးမြင့်ကြီးမားစွာနဲ့ဖော်ရနိုင်နိုင်မယ်ဒီလိုလေဦးဇင်းတို့ကမျှော်လင့်တဲ့နှစ်သစ်ကနေစပြီးတော့ရှေ့ဆက်ရှောင်းနှမ်းမဲ့ဒီသာတော်သာသနာရေးခရီးနဲ့ပတ်သက်လို့ပေါ့ထို့တူပဲဒီပြည်သူပြည်သားတွေနေနေရတော့ဒီပြည်သူအစိုးရလက်ထက်မှာဦးဇင်းတို့စင်ခေါ်မှုမြောင်များစွာဘလောက်ပဲရှိနေနေပြည်သူအစိုးရရဲ့ဥဆောင်မှုနဲ့အတူပြည်သူတွေကလည်းပဲနောက်ကနေညီညွတ်ရနဲ့ဝန်းရံကြမယ်ဆိုရင်ဘလို့ပဲအဆက်ဆက်ရှိရှိဦးဇင်းတို့ပြည်သူတွေမျှော်လင့်နေတဲ့ဒီဒီမိုကရေစီခရီးပေါ့ဆရာတဲ့ပြည်တော်စုတင်ကိုကရေစီခရီးဟာအောင်မြင်လိမ့်မယ်လို့သတိနဲ့တပြေပုံမှန်ကြီးတိုးတက်သွားလိမ့်မယ်လို့ဦးဇင်းကတော့မျှော်လင့်နေ
ရန်ကုန်ညစေးတန်းကဇေယောင်းသူတူကလည်း2018ကိုအခုလိုမျှော်လင့်ထားပါတယ်
။မျှော်လင့်တာတွေကတော့ဖြစ်လာမှာမဖြစ်လာဘူးတောင်းနေရတာပဲဒီဘယ်လိုလုပ်မလဲ။ဖြစ်ဖို့ဆိုတာကတော့ကျွန်တော်ကဈေးတွေဆိုတော့လည်းခွင့်ရမရှိဘူး။ဘူဒီဈေးတန်းကြီးပေါ့နော်။တစ်နှစ်တာပြီးသွားတယ်ပေါ့။တစ်နှစ်တာပြည့်သွားတယ်ပေါ့နော်။ကျွန်တော်လောက်ကန်စားတော့ရတာတူးမှအစိမ့်မပြေကြပါဘူး။ဒါမှလည်းအခု2018မှာလည်းဒီလိုပဲလာအောင်မယ်ဆိုလို့ရှိရင်လည်းဒီလိုပဲအစိမ့်မပြေမှုတွေလည်းရှောက်နေရမလားတော့မသိပါဘူး။ကျွန်တော်မရင်မရစကားတွေပြောဖို့ဆိုတာအများကြီးပဲ။ဘယ်လိုပြောမလဲသူတို့အစည်းအဝေးသတ်မှတ်ထားတာတွေကလည်းတခြားလောက်တာလည်းတခြားပြီးအမကန်သေးတယ်ဆယ်ဦးလောက်ရှိလို့မရှိရဘူးကအများကြီးဆိုတော့ဘာမှလည်းပြောလို့မရသူတို့လည်းမနိုင်ဘူးပြင်နေပေါ့နော်။အခုလည်း2018မှာလည်းဒီသေးလည်းပေါ့ဒီလိုစားဝတ်နေတဲ့ဆက်တော့မျိုးဆိုစင်ချမ်းတော်ကြီးလည်းတော့နေတယ်။အဲ့ဒါဒီသေးတိုင်းကိုပြတ်သွားပြီးတော့ကိုယ့်နေရာလေးကိုကိုယ်နဲ့အရင်ကစားဝတ်နေစားကြောက်ရင်းချင်းချင်းနဲ့ရောတဲ့နေရာလေးမှာဆိုဆရာလည်းရောင်းချရင်တော့ကောင်းတာပေါ့နော်။
ရန်ကုန်ညစည်းတန်းကဈေးရောင်းသူတဦးရဲ့မျှော်လင့်သံမှာရန်ကုန်လှိုင်တရာကလုံသမတဦးကလည်း2018အတွက်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပြပါဗျ
။ဒီလုံသမတွေကူလုံလောက်ကနေစောင်းနေဒီလိုတဲ့လောကလာသားတွေတိုးတာလိုချင်တာပေါ့။ပုံမင်းလုံးနေလည်းကျွန်တော်တို့ဟိုတက်တာကြောင်ကြီးရဲ့အတွက်ထိမ့်သိမ့်ပေးရင်တော့ကောင်းတာပေါ့။ခုကပုံမင်းလုံးကသူတို့ကိုယ်တိုင်ကသူတို့တားလို့မရဘူးဆိုတဲ့စကားကြီးကိုကျွန်တော်တို့လုံသမတွေကသိထားတော့ကြားနေရတော့ကျွန်တော်တို့ကအဲ့ဒါကိုပါုံမြုံလင့်ပြီးတော့ပြောရမှမသိတာမြုံလင့်တာလည်း9600တော့လက်တလို့တော့ဖြစ်မလာဘူး4800ပဲတက်မှလိုက်ရကျွန်တော်တို့မြုံလင့်တယ်လို့ဘာတခုမှဖြစ်မလာဘူးလေလက်ရှိဥပဒေတွေလည်းဘာမှအကာအဝယ်မပေးဘူးလက်ရှိရက်တိတိတောင်းရနေတဲ့လူတွေကိုယ်တိုင်ကလည်းဟိုအပြစ်လိုက်စားမှုတွေကအပေါ်အထိကိုပေါက်ရောက်နေတာဖြစ်တဲ့အတွက်ကျွန်တော်အောက်ခြေကဘာမှတိုးမပေါက
်ရန်ကုန်ကအင်္ဂလိပ်စာသင်တန်းကျောင်းကဆက်မှတ်တူကလည်းအခုလိုသူ့ရဲ့မြုံလင့်ချက်တွေကိုပြောပြပါတယ်
ဒီကကတော့2018ကအကုန်ဆုံးခဲ့တဲ့တွေ့ကြုံပညာဘူးသူကြီးပေါင်းဆက်ပြီးတော့ပေါ့နော်ဒီ2018မှာပညာရေးလူမှုရေးစီးပွားရေးနိုင်ငံရေးအစရှိပဲဖြစ်ပေါ့ဒီနေရာလေးမှာကောင်းအောင်လူပြုရင်ကြမယ်တွေ့ကြုံခဲ့တဲ့တွေ့ကြုံတွေနဲ့ပေါင်းဆက်ပြီးတော့အကောင်းဆုံးဖြစ်အောင်လှုပ်ဆောင်ကြမယ်ဆောင်ရွက်ကြမယ်လို့ညွှန်လင်းပါတယ်စီးပွားရေးမှာဆိုလို့ရှိရင်လည်းအခုဆိုရင်စီဝိုင်းအပိုင်းအဆင်နဲ့အားနေတယ်ပေါ့နော်အားနေတဲ့အခါမှာစီဝိုင်းအပိုင်းကိုလည်းဘလူးညူးနဲ့လှုပ်ဆောင်ကြမယ်အားလုံးပူးပေါင်းဆောင်ရွက်ကြမယ်ဆိုလို့ရှိရင်ဒါနဲ့လာမယ့်နှစ်တွေမှာဒီစီဝိုင်းအတွက်ကစာလွန်ကောင်းမွန်တဲ့ policy တွေချမှတ်နိုင်တာနဲ့အမျှနိုင်ငံခြားကလည်းဒီ foreign investment တွေလည်းဒီထဲမှာကပို့ပြီးတော့ဝင်လာမယ်လို့လည်းညွှန်လင့်ပါတယ်နောက်ကကျမ်းမာရေးပိုင်းပေါ့နော်ကျမ်းမာရေးဆိုတာတစ်နေ့တစ်နေ့လူတွေရဲ့အသိပညာတွေကျမ်းမာရေးဘူးသူကရေးရရှိအောင်လဲအမြဲတည်းလေ့လာမယ်ဆောင်ရွက်ဖို့လိုအပ်ပါတယ်အဲအဲ့ဒါမှသာလည်းဘဝတွေကအေးချမ်းတာရပျော်ရွှင်မယ်လို့မျှော်လင့်ပါတယ
်မန္တလေးရအင်ရှင်မတူရဲ့2018အတွက်မျှော်လင့်တန်ကိုလည်းနှာစင်ကြည့်ပါအောင်ရှင
်2018အတွက်ဆင်းခဲ့တဲ့နှစ်တုန်းက procedure အမှားလေးတွေဟိုစဉ်းစားနေခြင်းနဲ့ဟို plan တစ်ခုခုချပြီးတွေ့လဲဟို backup plan လေးနဲ့ပေါ့နော်စနစ်တကျလေးပေါ့နော်ဒီထက်ဟုတ်ဖြစ်စီစဉ်နေနောက်ပြီးကြလို့ရှိရင်အရေးကြီးဆုံးကဟိုအခု NLD တို့ရလက်ထက်မှာလဲဟိုခြားခြားမှုတွေကအရင်ခေတ်ကဘယ်လိုပြောရမလဲအရင်ခေတ်ကတင်း20လောက်ပြီးမှရမယ့်ဟာမျိုးက30လောက်ပေါ်ပေါ်ပဲရနေတာတွေကအခုတအားကျနေရတာစိန်ကောင်းအဲ့လိုမျိုးကြီးကျရတာလေအဲ့ဟဲ့ပြောင်းလဲသွားတာမျိုးညှို့လင့်နေမှာဝင်နေရတော့အခုဒေါ်လာဈေးအပါအဝင်ပေါ့နော်တခြားကုန်စည်လုံးတွေတက်နေတာကလည်းနည်းနည်းသေပဲလေးအမြဲလေးဖြစ်စီနေတာပေါ့နော်
မန္တလေးကအင်ရှင်မတူရဲ့2018ခုနှစ်အတွက်မျှော်လင့်ချက်တွေပါရှင်။ ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်ကြည်ပြာကလည်း2018ခုနှစ်အတွက်သူ့ရဲ့မျှော်လင့်ချက်ကိုအခုလိုပြောပြခဲ့ပါတယ်
။2018မှာတော့ကျွန်တော်တို့ဒီထက်ပိုပြီးတော့အလုံးလုံးနိုင်ပြီးတော့ပြည်သူတွေအတွက်ပုံမှန်ကောင်းမွန်တဲ့အခြေအနေတွေကိုဖန်တီးပေးနိုင်မှုတော့မျှော်လင့်ထားပါတယ်။အဓိကကတော့လွှတ်တော်ကလည်းအားကောင်းကောင်းနဲ့ပြည်သူတွေအတွက်ပိုကောင်းတဲ့ဥပဒေတွေပေါ့နော်။အခုမကြာတော့ခင်မှာလုံးမဲ့ရန်ကုန်တိုင်းစီရင်သားရဥပဒေအပြစ်မှာလည်းအားထည့်ပြီးတော့ပေါ့နော်။စနေတကြပြည်သူတွေအတွက်ပုံမှန်ကောင်းမွန်ပြီးအကာအကွယ်ပေးတဲ့ဥပဒေဖြစ်အောင်ကြိုးစားပြီးလုံဆောင်မယ်လို့စဉ်းစားထားတာလေးရှိတယ်။နောက်တစ်ခုကလည်းလွှတ်တော်မှအနေနဲ့ဆိုလို့ရှိရင်တော့ပြည်သူတွေအတွက်ကအထူးကတော့ပေါ့နော်ပြည်သူဗန္ဒာတွေမလီမလွင်ရအောင်လဲလွှတ်တော်ရင်းကနေပြီးတော့တရားထိန်းချုပ်သွားပြီးတော့ကိုယ်တိုင်လည်းပြည်သူတွေလိုအပ်တဲ့ကိစ္စမျိုးတွေမှာတက်နိုင်ကြများကြိုးစားပြီးတော့လုပ်သွားမယ်လို့စဉ်းစားထားတာရှိပါတယ
်။ဒါကတော့2018ခုနှစ်အတွက်ပြည်သူတွေရဲ့မျှော်လင့်ချက်တွေနဲ့အတန်တွေကိုနှာစင်ခဲ့ရတာပါရှင်။